တော်ရှင်များရှင်လန်းချမ်းမြေကြပါလားခင်ဗျာဒီနေ့ဦးနေစကဝိုင်းကိုကျွန်တော်တို့အခုစတင်ပါတော့မယ်ကျွန်တော်ဒီပတ်ဖိတ်ကြားထားတဲ့ပုံကောင်များနဲ့အရင်ဆုံးမိတ်ဆက်ပေးကြပါရခင်ဗျာပထမတစ်ခုကတော့ NCGUB ဝါရှင်တန်အခြေစိုက်ညွန်မောင်အစိုးရဝန်ကြီးဦးဘိုလတ်တင်ပါဦးဘိုလတ်တင်ရေနေကောင်းရလားခင်ဗျာ
အားကောင်းပါတယ်ဗျာ
ဟုတ်ကဲ့နောက်တစ်ခုကတော့ NCGUB ရဲ့ကုလသမဂ္ဂရေးရာတာဝန်ခံဒေါက်တာတောင်းထွန်းပါဦးတောင်းထွန်းရေကျမ်းပါရလားဗျာ
ကျမ်းပါပါခင်ဗျာ
ဟုတ်ကဲ့နောက်တစ်ခုကတော့ကျွန်တော်တို့ထိုင်းနိုင်ငံအခြေစိုက်ကချင်မြို့သားအစည်းအရုံး KNO ရဲ့အထွေထွေတွေ့ရမှုဥကွမ်ဆံမဥကွမ်ဆံမြေနေကောင်းရလားဗျ။ဟု
တ်ပါတယ်ခင်ဗျာ
။သောတာရှင်များခင်ဗျာအဒီအပိုင်းတွင်ကချင်ပြည်နယ်မှာကိုယ့်ရဲ့နေရာစပြီးမြန်မာအစိုးရနဲ့ KIA ကချင်လွတ်မြောက်ရေးအဖွဲ့တပ်ဖွဲ့တွေကြမှာတိုက်ပွဲတွေဖြစ်ပွားနေတာမှာလူအများအပြားထောင်ထဲချပြီးတရုတ်ပြည်ပဲထွက်ပြေးကြရသလိုမြန်မာနဲ့ကချင်စစ်တပ်ကနှစ်ဖက်အကြမ်းဆုံးဥယီကလည်းဆယ်ကနန်းရှိပါတယ်။အတပြိုင်တည်းမှာဒီရပိုင်းတွင်ကချင်အမျိုးသမီးတချို့ကစဉ်ကလေးရထွက်ပြေးကြစဉ်စစ်မှန်ကလာတွင်အာရမပြည်ချင်းခါရတယ်ဆိုတဲ့တဲ့င်းတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာအဲ့တော့အခုလိုပြည်တွင်းစစ်မိတွေမြန်မာပြည်မြောက်ပိုင်းမှာပြန်လဲပေါ်ပေါက်လာခြင်းပါပဲအမေရိကန်ပြည်တော်စုကတော့ကျွန်တော်တို့ဒီကနေ့ပဲဒေါ်အောင်ဆန်းစုကြည်ရဲ့မိကွန်းမြေတရခန့်ချက်မှာပါခဲ့တယ်လို့မြန်မာပြည်ဆိုင်ရာလူ့အခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးကော်မရှင်ဖွဲ့ဖို့ကိစ္စအတွက်ကုလသမဂ္ဂအဖွဲ့ဝင်မိတ်ဆွေနိုင်ငံတွေနဲ့တိုင်ပင်ဆွေးနွေးနေတယ်လို့ကြေညာချက်ထုတ်ပြန်လာရှိပါတယ်အဲ့တော့ဒီအခြေအနေအဝါအနေနဲ့ပတ်သက်ပြီးကျွန်တော်တို့တင်ပြဆွေးနွေးကြမှာပါအဲ့တော့ဥပ္ပိုလ်လတ်တင်ခင်ဗျာလက်ရှိအခြေအနေနဲ့ပတ်သက်ပြီးဥပ္ပိုလ်လတ်တင်ရဲ့ကြားသိချက်တွေထင်မြင်ယူဆချက်တချို့ကျွန်တော်အရင်ဆုံးကြားပါရစေခင်ဗျာ
ဟုတ်ကဲ့ပထမအဦးဆုံးပြောချင်တာကတော့ကျွန်တော်တို့ဒီ2010ရွေးကောက်ပွဲပြီးတဲ့ရက်အခါမှာမြန်မာနိုင်ငံဟာအများကမျှော်လင့်လာကပို့ပြီးတော့ဟလာလူခွင့်ရေးခြေနေရဖြစ်စေဒီမိုကရေစီတည်ဆောက်မှုရဖြစ်စေပို့ပြီးတော့ကောင်းမွန်နိုင်တယ်ဆိုတဲ့အချို့အကောင်းမြင်ခဲ့တဲ့လူတွေရှိပါတယ်။ဒါပေမဲ့ဒီကနေ့ကချင်ပြည်နယ်မှာဖြစ်ပျက်နေတဲ့ကိစ္စတွေကိုတခြားတိုင်းပြည်တစ်လောမှာဖြစ်ပျက်နေတဲ့လူခွင့်ရေးခြေနေဒီကိုကြည့်မယ်ဆိုခဲ့လို့ရှိရင်ကျွန်တော်တို့ဒီအစိုးရတဲ့လက်ထက်မှာအရင်စစ်အာဏာရှင်တဲ့တောင်ပို့ပြီးတော့တင်းမာလာတဲ့လက္ခဏာတွေတွေ့ရတယ်လို့ပထမသုံးသပ်ရမှာဖြစ်ပါတယ်ခင်ဗျ။
ဟုတ်ကဲ့အဲ့တော့ကချင်မျိုးသားစီယုံကကိုကွမ်ဆန်ရေခင်ဗျားတို့ရောအခုနောက်ဆုံးသတင်းတွေဘာများရလဲ
ဒီကျွန်တော်ရတာအရင်9ရက်နေ့ကနေစတင်ခဲ့ဖိုက်ပွဲပေါ့နော်အခုအချိန်ကတော့ဒုက္ခတဲ့တောင်းတဲ့ချိန်မှာကျွန်တော်ကချင်ပြည်နယ်နဲ့ပြည်ုပ်ပြည်နယ်နယ်စပ်ဒေသတွေမှာရောက်ရှိနေတဲ့အကြောင်းကျွန်တော်အကုန်သိရပါတယ်နောက်ထပ်တမကဒီဒုက္ခတဲ့အထက်မှာအခုစစ်မှန်ရေးဆိုးရွားမှုယောဂါတွေစတင်ဖြစ်ပေါ်လာမှုတွေကျွန်တော်ကြားနေရပါပြီနောက်တစ်ခုကတော့ကျွန်တော်ဒီစားတော့ဒီခါနဲ့ပတ်သက်မှဒုက္ခရောက်ရှိနေတဲ့အကြောင်းကြောင့်ကျွန်တော်အကုန်လုံးတတိယပေါ့နော်ဒီဟာကနောက်ဆုံးရတဲ့စစ်သေးတွေပေါ့နော်နောက်ထပ်သာမကစစ်ဖြစ်ပွားတဲ့နေရာတွေရောဒေတာတွေရောဆက်ချင်လာတဲ့အကြောင်းတွေရောကျွန်တော်ကြားသိနေရပါပြီအခြေရဲ့အတွင်းမှာ19ဦးညီပါတို့ဒီအတွင်းမှာပြုချင်းခံရတယ်နောက်ကျန်တဲ့တိုင်းပြည်ပြည်သားတွေရက်ဆက်ဆက်ဖြတ်မှုတွေရောကျွန်တော်ကြားသိနေရတယ
်ဟုတ်ကဲ့ကိုကွမ်ဆန်ကျေးဇူးပဲအဲ့တော့ဥတောင်းတော့ရင်ဒီအခုလက်တလောဖြစ်ပေါ်နေတဲ့ကချင်ပြည်နယ်ကတော့ဒါတော့နောက်ဆုံးအခြေအနေပေါ့ဗျာအဲ့တော့မြန်မာနိုင်ငံမှာဒီမြန်မာစစ်တပ်ရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေအာဏာပိုင်တွေရဲ့တခြားလူ့အခွင့်အရေးချိုးဖောက်မှုတွေအများအများရှိနေတော့ဒီကိစ္စနဲ့ပတ်သက်ပြီးအခုနိုင်ငံတကာမှာဒီမစ္စတာကင်တာနာတင်ပြခဲ့သလိုမြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးချိုးဖောက်မှုစုံစမ်းရေးကော်မရှင်ဒီအဖွဲ့စည်းရေးနဲ့ပတ်သက်ပြီးဒေါက်တာဆန်းစုကြည်ကလည်းအခုလက်တလောမှာပဲထပ်မံမြစ်တက်ရက်ခံထားတာရှိပါတယ်အဲ့တော့ဒီလိုစုံစမ်းကော်မရှင်ဖွဲ့စည်းရေးကိစ္စနဲ့ပတ်သက်ပြီးဘယ်သူဘယ်နိုင်ငံတွေကဥဆောင်ပြီးဘာတွေလုပ်နေကြသလဲပေါ်ပေါက်လာနိုင်တဲ့အနေအထားကဘယ်လိုရှိသလဲကျွန်တော်တို့တင်ပြပေးပါလားခင်ဗျာ
ဟုတ်ကဲ့အခုလောလောဆယ်အနေအထားမှာကတော့ကျွန်တော်တို့ဒီအမေရိကန်နိုင်ငံနဲ့နော်ဗြိတိန်နိုင်ငံကနေပြီးတော့ဒါကုလသမဂ္ဂအဖွဲ့ဝင်တွေကြားထဲမှာကျွန်တော်တို့လူ့သဘောညီနိုင်ဆွေးနွေးမှုတွေကျွန်တော်တို့စတင်နေပါတယ်။ဒါဒီကနေ့အမေရိကန်နိုင်ငံရဲ့ဌာနကထုတ်ပြန်ချက်ဟာအမေရိကန်နိုင်ငံနေနဲ့သူတို့ရဲ့တန်တမာရေးဒီစွာစုတွေကိုအပြည့်အဝအသုံးချပြီးတော့ဒါလာမယ့်ဒီစက်တင်ဘာမှာလုပ်မယ့်လူ့ခွင့်ရေးကောင်စီနဲ့တော့ကျွန်တော်တို့ဒီကုလသမဂ္ဂထူးထူးညီလာခံပေါ့နော်။ဘယ်လိုင်းကြောင်းကိုကျွန်တော်တို့ရွေးချယ်မလဲဆိုတဲ့အပိုင်းကတော့ကျွန်တော်တို့ချင့်ချိန်မှုတွေလုပ်ကြရမှာပါ။နော်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီဆိုတာကပုံဝင်48နိုင်ငံပဲပါတယ်ဒီနိုင်ငံမှာလူ့အခွင့်အရေးတန်ဖိုးထားမှုစံတွေမြင့်တဲ့နိုင်ငံတွေရှိတယ်လို့လူ့အခွင့်အရေးတန်ဖိုးထားမှုစံတွေအားနည်းတဲ့နိုင်ငံတွေလည်းရှိတယ်တော့သူတို့ညီလာခံဆိုတာကတော့နိုင်ငံပေါင်း192နိုင်ငံရှိတဲ့အပြင်ကိုထုံးတမ်းဆင်လာအားဖြင့်မြန်မာနိုင်ငံလူ့အခွင့်အရေးနဲ့ပတ်သက်လို့ဆုံးဖြတ်ချက်တွေဟာထောက်ခံမဲ့အများစုနဲ့ကျွန်တော်တို့ဆုံးဖြတ်ခဲ့တာ1990နဲ့နခုနှစ်ကပဲဆိုတော့ဒီလက်ရှိထောက်ခံနေတဲ့နိုင်ငံအနေနဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ခဏိ ပို့ပြီးတော့ဆိုးွားလာတဲ့ဒီသူ့ခွင့်ရေးအခြေအနေတွေနော်အခုဆိုရင်ဒီစစ်မဲ့စစ်ရေးငွေတွေတန်းလာပြီးတော့ဟာလာကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်တွေမှာ humanitarian law လို့ခေါ်ရတာလူသားချင်းအဲစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်တဲ့အာရမပြချင်းမှုတွေအရသားတွေကိုအစုလိုက်ကျုံလိုက်ရွှေ့ပြောင်းမှုတွေအာပေါ်တာကျင်းသားတွေကိုပေါ်တာအနေနဲ့တုံးတာတွေအရသားတွေကိုပေါ်တာအနေနဲ့တုံးတာတွေဒီကိစ္စတွေပိုဖြစ်လာတဲ့အခါကျတော့အာဒါဒီလိုမျိုးစုံစမ်းစစ်ဆေးကော်မရှင်ဖော်ဖို့ကိစ္စဟာပိုပြီးတော့လိုအပ်လာတယ်အဲဒါကြောင့်မလို့ဆွေးနွေးမှုတွေလုပ်နေတယ်ဆိုတော့ကျွန်တော်တို့အချိန်ပိုမြင့်လာတာတွေ့ရပါတယ်မနစ်ကတော့ကျွန်တော်တို့ဒီကိစ္စကိုစပြီးဆောင်ရွက်ခဲ့ပါတယ်ဒါပေမဲ့လို့နိုင်ငံတချို့ကအဲဒါကရွေးကောက်ပွဲရှိတယ်ရွေးကောက်ပွဲပြီးတော့အစိုးရအတတရဖြစ်လာရင်အခြေအနေကောင်းလာမလားဆိုတဲ့မျှော်လင့်ချက်နဲ့တုံ့ဆိုင်မှုတွေရှိကြတယ်ခုလက်ရှိအနေအထားတွေကတော့ဒါရွေးကောက်ပွဲပြီးသွားလို့အစိုးရအပြောင်းလဲအသွင်သဏ္ဍာန်အရဖြစ်လာပေမဲ့အနှစ်သာရအရတော့မပြောင်းဘူးလူခွင့်ရေးချိုးဖောက်မှုတွေဟာတရားမဲ့ပေါ့နော်တရားဥပဒေအရရေးယူမှုမရှိဘဲဖြစ်လာတော့အဲပိုလှုပ်လာမယ့်အနေအထားရှိပါတယ်ဒါနဲ့ကျွန်တော်တို့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့တဲ့တောင်းဆိုတဲ့အပိုင်းဟာကျွန်တော်တို့ရဲ့ညီမန်းချက်ကပထမအဆင့်အနေနဲ့ဒါအမှန်တရားတွေကိုထုတ်ဖော်ဖို့ဖြစ်ပါတယ်ဒါဒီလူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ခဲ့တဲ့သူတွေကိုဒါမင်းတို့မှတာဝန်ရှိတယ်ဆိုတာကိုထောက်ပြဖို့လည်းဖြစ်တယ်အဲနောက်တစ်ခုကတော့အဲကျွန်တော်တို့အဲဒီလိုမျိုးဟာလာစုံစမ်းစစ်ဆေးမှုတွေနဲ့အကြံပြုချက်တွေအဲကိုနိုင်ငံတကာကျွမ်းကျင်သူတွေကလှုပ်ချင်းအားဖြင့်ရှေ့ဆက်ပြီးတော့ဖြစ်နေမဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမဖြစ်အောင်ကြိုတင်တားဆီးတာကြိုတင်သတိပေးတဲ့အဲသဘောမျိုးပဲကျွန်တော်တို့ရောက်ပါတယ်။တချို့စိုးရိမ်နေသလိုဒီလိုမျိုးလူခွင့်ရေးချိုးဖောက်မှုတွေစုံစမ်းစစ်ဆေးလို့မျိုးသားပြန်လည်တင့်မြတ်ရေးနဲ့ဆန့်ကျင်များသွားမလားဆိုတဲ့အဲဟာကဒါကျွန်တော်တို့ဒီသဘောထားမျိုးမရှိဘူး။ကျွန်တော်တို့အမျိုးသားပြန်လည်တင့်မြတ်ရေးအတွက်ဆိုပြချက်တွေဟာအများအားကျွန်တော်တို့ဆက်ရှိနေတယ်။ဒါပေမဲ့တစ်ချိန်တည်းမှာလူခွင့်ရေးချိုးဖောက်မှုတွေကိုလက်ရှိဗမာပြည်ရဲ့တရားစီရင်စနစ်ကနေစုံစမ်းပေါ်ထုတ်ရေးယူမှုတွေမလုပ်တဲ့အခါမှာကတော့နိုင်ငံတကာတရားဥပဒေမှန်တိုင်းအခြေခံပေါ်မှာစုံစမ်းစစ်ဆေးမှုတွေဒါတော့မလွဲမသွေလိုအပ်လာတဲ့အနေအထားဖြစ်တယ်။ဒါကိုလည်းပဲစတင်ပြီးတော့လှုပ်ဆောင်လာတာကိုကျွန်တော်တို့အားရစရာတွေ့ရပါတယ
်။ဟုတ်ကဲ့ဦးတောင်းလို့ကျေးဇူးပါပဲ။ဥပမာလာတဲ့အဲ့တော့ဒီမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့တခြားတိုင်းသားဒေသတွေမှာလည်းကျွန်တော်တို့အမြဲလိုလိုကြားနေရပါတယ်။ကရင်ပြည်နယ်မှာဖြစ်စေရှမ်းပြည်နယ်မှာဖြစ်စေပေါ့လေ။အဲ့တော့ဒီကိစ္စတွေအကုန်လုံးကိုအဓိကအဖြစ်မြန်မာစစ်တပ်ကကျူးလွန်နေတာတွေကဘယ်လိုအကြောင်းအချက်တွေပေါ်မှာအခြေခံတယ်လို့ပြောလို့ရမလဲခင်ဗျာ
ဒါကတော့ရှင်းပါတယ်လေဒီစစ်အာဏာရှင်တပ်ဆိုးရှေ့ရေးအတွက်ဆိုခဲ့လို့ရှင်ရင်ဟိုလက်နဲ့ကင်ပြီးတော့ကိုယ့်ရဲ့ဟို better autonomy ပေါ့နော်ကိုယ့်ရဲ့ကိုယ်ပိုင်တပ်ထမ်းခွင့်ရရှိရေးအတွက်တိုက်ပွဲဝင်နေကြတဲ့တိုင်းရင်းသားအင်အားစုတွေကသူတို့ရဲ့ရန်သူတွေဖြစ်လာသလိုဒီမိုကရေစီအပြောင်းလဲကိုလိုချင်တဲ့ပြည်သူလူထုတွေအကြောင်းသားတွေရန်ရှင်လူပြည်သူတွေနဲ့နိုင်ငံအင်အားစုတွေကလည်းသူတို့ရန်သူတွေဖြစ်လာတယ်အဲ့တော့လက်နဲ့ကင်အင်အားစုတွေကိုလက်နဲ့နှီးနဲ့ကြမ်းဖက်နှိမ်နင်းသလိုကြံနဲ့ဟလာနိုင်ငံအင်အားစုတွေကိုလည်းနှီးလန်းပေါင်းစုံနဲ့ဖိနှိပ်တာဟာဒါသူတို့ရဲ့စစ်တပ်ရဲ့ထာဝရအာဏာချုပ်ကင်နိုင်ရေးဆိုတဲ့အစီမံကိန်းရမန်းချက်ကိုလက်တွေ့ကြကြအကောင့်ထဲဖော်မှုတွေပဲလို့ကျွန်တော်တို့သုံးသပ်ပါတယ်
။ဟုတ်ကဲ့အဲ့တော့ KNO အထွေထွေတွင်းမှုဦးကွမ်ဆန်ရောခင်ဗျာဒီလက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာဘာကြောင့်ဖြစ်ရတာလဲ။အတားရေအတွက်ဘယ်လိုအဖြေရှာမလဲခင်ဗျာ
ဟုတ်ကဲ့ဒီဟာကျွန်တော်လူထုတွေကိုမလိုလားတဲ့အရာတွေပေါ့ထပ်ခါထပ်ခါတည်းအနိုင်ကျင့်ပြုကျင့်မှုကြောင့်ဒီဟာကျွန်တော်ဥပမာပြောရမယ်ဆိုရင်မြချင်းသားမျက်စုံဒီကာတာစီမံကိန်းလိုမျိုးပေါ့နော်တခါပဲမဟုတ်ပါဘူးကျွန်တော်အတန်တန်လုံခဲ့တဲ့စမစခင်တည်းအရမပြုလို့ကိုကျွန်တော်တောင်းဆိုခဲ့ပါတယ်ဆင်ဆိုရအောင်တောင်းဆိုမှုဘယ်နှမှတ်နားထောင်ပြီးချင်းသာရတဲ့အကြောင်းသာကျွန်တော်ပြန်တဲ့မျိုးတို့ကျွန်တော်မကြားခဲ့ရပါဘူးအခုတကယ်ဒီမျိုးတိုက်ပွဲဖြစ်လာမှနည်းနည်းပါးပါးပြောကြရတော့ကျွန်တော်ကြားရပါပေါ့နော်အဲ့လိုပေါ့အကုန်လုံးပြက်တာချက်တိုင်းစစ်နီးနေပဲဖြည့်ရှင်းချင်တဲ့စိတ်သက်ပေါ့နော်ချွေးဝါရောတော်နိုင်ရေးကိစ္စတွေရောနောက်ဆုံးဒီလူတွေကိုပြစ်တက်ရဲအစိုးရပေါ့နော်တမတော်သားကြီးအမိတမတော်သားကြီးအဖဆိုရဲစကားနဲ့ကျင့်မှုတွေတခုမှမပေါ်ပြနိုင်တဲ့စစ်သက်ပေါ့နော်စစ်အစိုးရအဲ့ကြောင့်ကျွန်တော်ကဒီလိုမျိုးအခုအခြေအနေကိုရောက်ရချင်းဖြစ်ကျွန်တော်တို့ယုံကြည်ပါတယ
်။ဟုတ်ကဲ့ဥက္ကဋ္ဌဆန်ကျေးဇူးပဲအဲ့တော့ဦးတောင်းထွန်းလည်းပြောပါဦးခင်ဗျာ။ဟိုဒီကျွန်တော်မြန်မာနိုင်ငံမှာဒီလိုနှစ်ပေါင်းများစွာပေါ်ပေါက်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေရဲ့အဓိကကဘာကြောင့်လဲ။ကျွန်တော်တို့အဓိကိစ္စနဲ့ပတ်သက်လို့နှစ်ပေါင်းများစွာနိုင်ငံတကာကလည်းပြောဆိုနေကြတယ်။ကုလသမဂ္ဂအပါအဝင်ပေါ့နော်။နိုင်ငံတကာအဖွဲ့အစည်းတွေတိုင်းပြည်တွေကပြောနေကြတာလည်းအများအားကျွန်တော်တို့ကြားနေရတယ်။ပြည်တွင်းမှာရှိတဲ့အခုဒီနိုင်ငံရေးအဖွဲ့အစည်းတွေအစိုးရအတိုက်ခံအဖွဲ့အစည်းတွေကလည်းဆင်ဆက်မပြတ်ပြောနေတဲ့ကိစ္စဖြစ်ပါတယ်။ ဒီကိစ္စတွေကိုအစိုးရကအခုချိန်ထိအရေးယူဆောင်ရွက်ထားမျိုးကျွန်တော်တို့ဘာတရင်မှလည်းမကြောက်ခင်ဗျာ။အော်ဒါတွေကိုအပါကြောင့်အစိုးရကအရေးမြူတာလေ။ဖြစ်ရတဲ့အဓိကအချက်ကဘာလဲ။ဦးတော်လုံးဘယ်လိုမြင်လဲဗျာ
။ဟုတ်ကဲ့။ဒါကတော့ကျွန်တော်တို့ဒီအစိုးရထိပ်ပိုင်းဆိုင်ရာကျွန်တော်တို့ policy ပိုင်းဆိုင်ရာတိုင်းတဲ့သူတွေကိုကဒီသူ့ခွင့်ရေးချို့ဖောက်မှုတွေကိုဒါကျွန်တော်ပြည်သူလူထုကိုနှိမ့်ဆက်ညှဉ်းပန်းရေးကရိယာအနေနဲ့ပေါ့ဗျာနော်အခုဆိုရင်ဟလာဒီမိုကရေစီရေးတောင်းဆိုမှုတွေနဲ့ဆန့်ကျင်နေတဲ့လူတွေရှိတယ်နော်ဒီကျွန်တော်တိုင်းရင်းသားအခွင့်အရေးအတွက်လှုပ်ရှားနေတဲ့လူတွေရှိတယ်ဒီလူတွေကိုနှိမ့်ရင်းတဲ့နေရာမှာပြည်သူလူထုကိုကြားရဲကကျွန်တော်တို့မိသားပင်အနေနဲ့ဖြစ်တာပေါ့နော်ဒီလက်နက်ကိုင်ပြိပခဆိုတာဒါကတော့လက်နက်ကိုင်ပြိပခရရှိတတ်ပါတယ်ဒါပေမဲ့ဒီလက်နက်ကိုင်ပြိပခတွေမှာဒီအရက်သားတွေကိုကာဝယ်ဖို့ဆိုတာဒါပဲအစိုးရမဆိုရဲတာဝန်ပေါ့နော်သို့တော်လည်းပဲဗမာပြည်ဟာကိုယ့်ရဲ့ပြည်သူလူထုကိုယ့်ရဲ့အရက်သားတွေကိုဟလာဒီစောင့်ရှောက်ဖို့တာဝန်ပြက်ကွက်တဲ့အပြင်ကိုဒီအရက်သားတွေကိုကျွန်တော်တို့ပြစ်မှတ်ထားပြီးတိုက်ခိုက်နေတာဒါအရက်သားတွေကကြောက်လန့်အောင်တိုက်ခိုက်နေလို့မထောက်ခံရဲအောင်နော်အဲဒီစစ်တပ်ရဲ့ဒီအုတ်ချုပ်မှုအောက်မှာညီဝတ်ပြပြနေအောင်ပေါ့ဗျာ။ဒါပဲဖြစ်ဖြစ်ပေါ့ဗျာ။ဗမာပြည်ရဲ့ခဏအနေအထားမှာလူခွင့်ရေးချိုးဖောက်မှုတွေဟာဖြစ်နေတာဟာဗမာပြည်မှာတရားစီရင်မှန်တိုင်းမရှိဘူး။ဟလာစစ်တပ်ကတရားစီရင်ရေးအထက်မှာရှိနေတယ်နော်။ဒီအုတ်ချုပ်ရေးပိုင်းဆိုင်ရာထိပ်ပိုင်းဆိုင်ရာတွေကိုယ်တိုင်ကိုကဒီလိုမျိုးလူခွင့်ရေးချိုးဖောက်မှုတွေကိုအားပေးအမြောက်ပြုနေတယ်။ဒါဟိုတင်ငကားပြုတာတရားအနေနဲ့ဒါပြည်သူလူထုကိုကြောက်အောင်လက်အောင်လုပ်နေတယ်ဆိုတော့အနေထားဒီကြောင့်မို့လို့ကျွန်တော်တို့ဖြစ်နေတယ်ဆိုတာကိုကျွန်တော်တို့တွေ့ရပါတယ
်။ဟုတ်ကဲ့အဲ့တော့ဒီနေရာမှာကျွန်တော်တတိယမိတာကဒီတပင်းအရေးခင်းနဲ့ဆိုလို့ရှိရင်ပေါ့ဗျာ။ဒီဒေါအောင်ဆန်းစုကြည်တောင်းဆိုခဲ့တဲ့တဲမှာလည်းသူကိုယ်တိုင်နဲ့ကျွန်တော်တို့တရားဝင်ပြောဆိုထားတဲ့စကားပါ။အရေးယူဖို့မဟုတ်ဘူး။စုံစမ်းစစ်ဆေးပြီးနောက်တစ်ကြိမ်ဒီလိုကိစ္စမျိုးထပ်မံပေါ်ပေါက်ခြင်းမပြုအောင်ဘယ်လိုဆောင်ရွက်ကြမလဲဆိုတဲ့အဖြေရှာဖို့ပဲဖြစ်တယ်လို့ပြောပါတယ်။ဒီအမေရိကန်လွှတ်တော်ကိုအရင်ဘက်ကပေးပို့ခဲ့တဲ့ဒေါအောင်ဆန်းစုကြည်ရဲ့ဗီဒီယိုမိန့်ခွန်းမှာလည်းခုံရုံးဖွဲ့ဖို့မဟုတ်ပါဘူးစုံစမ်းစစ်ဆေးဖို့ဒါလင်းဖြစ်တယ်ဆိုတဲ့အကြောင်းအထင်ရှားသူကထပ်ပြီးတော့ဒီကိစ္စကိုပြောဆိုထားပါတယ်ခင်ဗျာအဲ့တော့ဒီတပင်းကိစ္စမှာဆိုရင်ရေဘူအားဖြင့်ဒါမျိုးကိုနိုင်ငံတကာမှာဖြစ်ပျက်ခဲ့တဲ့ဆိုရင်ဘယ်တိုင်းပြည်မှာမဆိုစုံစမ်းတဲ့ကော်မရှင်အဆင့်ကတော့ကျွန်တော်ကြားရစမြဲပါပဲအတီလောက်ထိအောင်ကော်မရှင်တကယ်တောင်မှမပေါ်ပေါက်ဘူးဆိုတာကအတော်ထူးဆန်းနေတယ်လို့မပြောနိုင်ဘူးလားခင်ဗျာဥပလာတင်ဘယ်လိုယူဆလဲဗျာ
ဒါတော့ခုနဒေါက်တာတောင်းထွန်းပြောသလိုပါပဲကျွန်တော်တို့ဒါဟိုအနာဘိုင်းနေကိုနိုင်ကဒါသူ့ရဲ့ဟို policy တရားအနေနဲ့ရှင်းသုံးခဲ့တဲ့ကိစ္စအစိုးရတွေကနောက်ွယ်မှာအကျိုးကန်စီမံခန့်ခွဲပြီးတော့ပါဝင်ပတ်သက်နေတဲ့ကိစ္စဆိုတော့ဒီအနာဘိုင်းနေပါဝင်နေတဲ့ကိစ္စဖြစ်တဲ့အတွက်ကိုဒီလိုကိစ္စတွေဟာစုံစမ်းစစ်ဆေးမှုတွေဟိုဘယ်သူမှမလုပ်ကြတာဖြစ်ပါတယ်အဓိကအချက်ကတော့ခုနဒေါက်တာပြောင်းတောင်းထွန်းပြောသလိုပဲကျွန်တော်တိုင်းပြည်မှာတရားဥပဒေစိုးမိုးမှုကင်းမဲ့နေတဲ့ဟာထင်ရှားတယ်လွတ်လပ်တဲ့တရားစီရင်မှန်တိုင်းဆိုတော့မရှိဘူးခုနစစ်တပ်အာဏာပိုင်တွေကကိုထင်တာဥပဒေထက်မှာကိုထင်ရမြန်လုပ်နေကြတဲ့အားလုံးရဲ့အကျိုးဆက်ပဲဖြစ်ပါတယ်အဲ့ဒီလိုဒီလွတ်လပ်တဲ့တရားစီရင်မှန်တိုင်းတို့ဟလာတရားဥပဒေစိုးမိုးမှုတို့မရှိတဲ့တိုင်းပြည်တိုင်းမှာကျွန်တော်တိုင်းပြည်မှာနောင်ဆိုရင်လည်းဒီလိုပဲဆက်ပြီးတော့ဖြစ်သွားအောင်ပါပဲဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ကိုကွမ်းဆန်းရေကိုကွမ်းဆန်းကဒီကချင်းအမျိုးသားတယောက်နေနေပေါ့လေမြန်မာပြည်ကဒီလိုအစိုးရနဲ့ဒီတိုင်းရင်းသားလူနည်းစုအဖွဲ့အစည်းတွေကြားမှာဒီပြဿနာတွေပေါ်ပေါက်နေတာကိုဘယ်လိုများခံစားတွေ့မြင်တယ်လဲခင်ဗျ။အ
ဲ့ဒါကျွန်တော်ဒီအခုတော့ဖြစ်နေဒီကဘာလို့ကျွန်တော်ကချင်းတိုင်းရင်းသားအုပ်အနေဖြစ်ဖြစ်ကျွန်တော်တို့သက်ကကျွန်တော်ချင်းပြည်နယ်မှာဖြစ်နေတာနားနေပါတယ်။ဟုတ်တယ်ဖြစ်နေမှုကတပြီလုံးဖြစ်နေပါတယ်။ကချင်းလူမျိုးတွေတာမကကျွန်တော်ကချင်းလူမျိုးတွေကိုထောက်ခံတော့အချင်းပမာအကုန်လုံးစီးနှုံးညီညွတ်ဖို့ပေါ့နော်။ဒီစစ်အစိုးရကိုတော်လာတဲ့အချိန်မှာကိုအကုန်လုံးကနေပြီးတော့တတိလုံးတနိုင်ငံလုံးပါဝင်နိုင်မှုကျွန်တော်ကလိုလားတာပါကျွန်တော်ခံစားတော့ဒီအခုဖြစ်နေတဲ့အဖြစ်အပျက်ကကျွန်တော်အနေဖြင့်ကိုပေးဆက်တဲ့ဟာပေးဆက်တယ်လို့ပဲကိုကျွန်တော်ယုံကြည်ပါတယ်
။အဲကျွန်တော်မရှင်းဘူးကိုကွမ်းဆန်းပြောတဲ့ဒီပေးဆက်တဲ့နာကိုပေးဆက်နေတယ်ဆိုတာပါဘူးဆိုလိုတာလဲခင်ဗျာ
။အခုကျွန်တော်ကိုရွေးချယ်ပြီးမှတိုက်နေရတာအကျွန်တော်ကကိုအလဲရောက်နေပြီးတော့ကိုတိုက်နေရချင်းလို့ကိုကယုံကြည်ပါတယ
်။ဟောဟုတ်ကဲ့ကျေးဇူးပါပဲ။ဥတော်တွင်းရဲ့အဲ့တော့အခုလိုမြန်မာပြည်မှာဖြစ်ပျက်နေတာကိုဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကဘယ်အတိုင်းတာလောက်ထိသိကြလဲသူတို့ဒီကိစ္စကိုဘယ်လောက်ကိုအလေးနဲ့ထားကြတယ်လို့ပြောနိုင်မလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဟို1992ခုနှစ်ကစပြီးတော့ဒါဗမာနိုင်ငံလူခွင့်အခြေအနေနဲ့ပတ်သက်လို့ဟလာစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးဆိုင်ရာကျွမ်းကျင်သူတွေ level ကျွန်တော်တို့အချိန်ချင်း ခန့်အပ်ခဲ့တယ်ဆေလွတ်ခဲ့တယ်ဒီကျွမ်းကျင်သူတွေရဲ့ကျွန်တော်တို့ဒီဗမလိုက်တဲ့နော်တကယ်ဓမ္မဒိဋ္ဌံကြတဲ့အစီအခံစာတွေလည်းတစ်ထပ်ကြီးပါအဲ့တော့ဗမာပြည်ကိစ္စကခဏိကုလသမဂ္ဂအဝင်းဝိုင်းမှာကတော့မတိမရှိပါဘူးနော်အဲ့လိုမျိုးနိုင်ငံတကာနိုင်ငံကြီးကိုရွေးချယ်ပြီးတော့အခုလိုမျိုးစုံစမ်းစစ်ဆေးမှုလုပ်တာလည်းများများဆဆမရှိပါဘူးကျွန်တော်တို့ဒီသလောက်ဆိုရင်မြန်မာနိုင်ငံနဲ့ဒါမြောက်ကိုရီးယားပိတ်မနစ်ကမှအီရန်ဒီနိုင်ငံ၃ခုပဲကျွန်တော်တို့ရှိပါတယ်အဲ့တော့ပြဿနာတွေကိုသိတယ်ဒါပြဿနာတွေကိုကျွန်တော်တို့ဖြေရှင်းမှုဆောင်ရွက်တဲ့နေရာမှာကုလသမဂ္ဂရဲ့ထိရောက်မှုတွေအကန့်အသတ်ကတော့ကျွန်တော်တို့ဒေတာရင်းကရှိတဲ့ဟိုမှာတရုတ်တို့အိန္ဒိယတို့နော်အာဆီယံတို့နိုင်ငံတွေရဲ့တုံ့ဆိုင်မှုတွေတချို့စီးပွားရေးအခြေခံပေါ်မှာအကာအကွယ်ပေးမှုတွေကဒါကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာဒီရန်ရားတွေရဲ့လုတ်ကင်ဆောင်ရွက်မှုကိုဒါအဟန့်အတားဖြစ်တာပေါ့လေသို့တော်လည်းပဲခဏဆိုရင်ဟာကုလမျိုးစုံစမ်းစစ်ဆေးကော်မရှင်ထွက်ဖို့ဟာအဆင့်ကိုလာဒီစုံကုလသမဂ္ဂစုံစမ်းလေးလာသူမစ္စတာတိုမတ်စ်အိုဂျီယာကန်တနာကပြောသလိုဟာကုလအမေရိကန်တို့လိုဗြိတိန်တို့လိုပြင်သစ်တို့လိုအင်အားကြီးနိုင်ငံတွေကလည်းပြောလာတယ်ဆိုတော့အရှိန်ဟုံတစုံတရာရလာတယ်လို့တော့ပြောရမှာပေါ့သို့တော့ကျွန်တော်တို့နိုင်ငံတကာဟိုကြီးပဲအားကိုးနေလို့တော့မရဘူးလောက်ဆရာရှိတာတော့လောက်ရမယ်အဓိကကတော့ကိုယ်အခွင့်အရေးနဲ့ပတ်သက်လို့ထိပါလာတယ်ကျွန်တော်တို့မတရားမှုတွေဖြစ်လာတယ်ဥပဒေနဲ့ကိစ္စတွေဖြစ်လာတယ်ဆိုရင်ငြိမ်းချမ်းမနေဘဲနဲ့ပြောရဲဆိုရဲမှုပေါ့နော်နောက်ပြီးတော့ဒီကျူးလွန်ခံရတဲ့လူအချင်းချင်းဖေးမှမှုရိုင်းနှင်းမှုကူညီမှုဟိုဒါတွေကလိုပါတယ်ငါအလဲမရောက်သေးဘူးဆိုပြီးတော့လစ်လူရှုခဲ့မှဆိုရင်ဒီနေ့ငါအလဲရောက်လာမှာပဲဒီနေ့ကချင်တွေကိုတိုက်နေလို့ငါအလဲမရောက်သေးဘူးငါ့ကိုမတိုက်ဘူးလို့တော့မထင်နဲ့ပေါ့နော်ကို့အလဲကလည်းရောက်လာမယ်ဆိုတော့အဲ့ဒီအခါမှာကျွန်တော်တို့အားလုံးကညီညွတ်နဲ့ငါအလဲမရောက်လေခဏဖြစ်နေတဲ့စနစ်ကြီးနဲ့ခဏတရားဥပဒေစိုးမိုးမှုကင်းမဲ့နေတာကိုငါတို့ကတော့ငါတို့အခွင့်အရေးကာကွယ်ရမယ်ဟာလာဒီချိုးဖောက်ခံရတဲ့လူတွေဝိုင်းဝန်းကူညီရိုင်းမင်းရမယ်အမှန်တရားတွေကိုဖော်ထုတ်ရမယ်ဆိုတာကိုတော့ဒါလှုပ်ရှားမှုတရားအနေနဲ့လှုပ်ဖို့တော့လိုတယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ဦးတော်လုံးကျေးဇူးပဲအဲ့တော့ဥပိုလ်လာတဲ့လက်ရှိမြန်မာပြည်ကဖြစ်ပျက်နေတဲ့ဒီလူခွင့်ချိုးဖောက်မှုအပါဝင်ပေါ့ဗျာနိုင်ငံရေးအခြေအနေအဝဝအတွက်အခုတိုင်းသာဆက်ပြီးမြန်မာအစိုးရဘက်ကကျင့်သုံးနေမယ်ဆိုရင်ရှေ့ပေါ်ထွက်လာမယ့်အလားအလာကိုဘယ်လိုမြင်လဲ။နောက်ဥပိုလ်လာတင်တော့ပါရီများလုပ်ဖို့ယူမှန်းတာလည်းအချင်းချုပ်နေနဲ့အခုပါဝင်ဆွေးနွေးတဲ့၃ဦးစလုံးကပြောစီကြပါတယ်။အဲ့တော့ဥပိုလ်လာတင်စပြီးကြားပြစီဗျာ
။ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီပြဿနာတွေပြေလည်သွားဖို့ဆိုတာခုနဒေါက်တာတောင်းထွန်းပြောသလိုပါပဲ။ကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံရေးပထူဝင်အနေထားအရဆိုကြလို့ရှိရင်ကျွန်တော်တို့နိုင်ငံတကာမိသားစုကုလသမဂ္ဂတွေဖြစ်စေတခြားတိုင်းပြည်တွေကိုကျွန်တော်များကြီးမျှော်လင့်လို့မရဘူးကျွန်တော်တို့ပထမလွတ်လပ်ရေးတိုက်ပွဲတုန်းကလိုပဲကျွန်တော်တို့ကိုယ်တိုင်ကညီညီညွတ်ညွတ်နဲ့ကိုယ်အခွင့်အရေးအတွက်ကိုယ်လွတ်လပ်ရေးအတွက်ကိုယ်ကုန်သိခါအတွက်တော့ပြင်ဆင်ပြီးတော့ညီညီညွတ်ညွတ်နဲ့ဝိုင်းကြိုးစားကြမှာဖြစ်မယ်ဒါသာသာလျှင်အကောင်းဆုံးနဲ့အခိုင်အမာဆုံးအဖြစ်ကိုရနိုင်တယ်လို့ကျွန်တော်တို့ကမြင်ပါတယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုကိုတော့ဒီထက်ပိုပြီးတော့တိုးရရှိအောင်တော့စူးစမ်းဆောင်ရွက်တော့ကြရမှာဖြစ်တယ်ဒါပေမဲ့အလုံးသတိရကြဖို့ကတော့ကျွန်တော်တို့တိုင်းပြည်မှာရှိကြတဲ့လူမျိုးပေါင်းစုံဒီကိုမောင်တော်ရီအလုံးကတတွေ့တန်နဲ့ဒီညီညွတ်ညွတ်နဲ့မလုပ်သမျှတော့ဒီအောင်ပွဲကိုကျွန်တော်မရောက်နိုင်ဘူးလို့သုံးသပ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါပဲအဲ့တော့ကိုကွမ်းဆန်ရေးကချင်အမျိုးသားတယောက်အနေနဲ့လက်ရှိမြန်မာပြည်ရအခြေအနေဒီဒီအတိုင်းဆက်ပြီးဆိုးဝါးနေမယ်ဆိုရင်ဘာတွေဖြစ်လာနိုင်မယ်ထင်တယ်လဲနောက်ပြီးခမားတို့ကောဘာတွေများရှိစေဆောင်ရွက်ဖို့ညီမထားတယ်လေနောက်ဆုံးပဲအနေနဲ့တိပြစေခင်ဗျာ
ဟုတ်ကဲ့ပါခင်ကျိုးဒီတိုင်းဆက်ဖြစ်နေမယ်ဆိုတော့ကျွန်တော်ကချင်းပြည်နယ်သားမဟုတ်တပြည်လုံးကိုပြန့်ပွားနိုင်တာပေါ့နော်နောက်တစ်ခုကတော်လိုင်းကြီးက GIA ပဲလိုင်းကြီးပြုလုပ်နေမှာမဟုတ်တန်တဲ့သူအကုန်ရပြုလုပ်လာမှာလို့ကျွန်တော်ယုံကြည်ပါတယ်နောက်တစ်ခုကဒီတွင်းမှာရှိတဲ့သူတွေကဘဝအများကြီးပိုကောင်းလာမလို့ကျွန်တော်မထင်ဘူးဆိုးရွားလာမယ်မြို့ကြီးပြကြီးမှာနေတဲ့လူတွေရောဘူဒုက္ခစက်တေခံစားရမှာတော်လိုင်းကြီးဒီမှာလုပ်နေတဲ့ဟာပုံစံတွေလည်းလုပ်တော့နော်ဘုံဖောက်တင်လို့ပါလို့တော့ဒီသူလူထုတွေသူထတဲ့နေရာတွေရွေးချယ်မှပြုလုပ်နေတာတူဦးနဲ့တူတယောက်နဲ့တယောက်နားမလည်မှုကင်းကွာအောင်လာအောင်နောက်တစ်ခုကတယောက်နဲ့တယောက်ဖွဲလာအောင်အဲ့ဒါပြုလုပ်နေတဲ့ကျွန်တော်မြင်တွေ့ရပါပို့ပို့ဆိုးလာမယ်လို့ကျွန်တော်လက်ခံပါတယ်တကယ်ဒီမှာလည်းပြောရမယ်ဆိုဒီအစိုးရနေပြီးတော့ကိုယ့်ပြည်သူ့ကိုမချစ်ကြပါဘူးဒီအရတော့
ဟုတ်ကဲ့အဲ့တော့ဦးကမ်ဆန်တို့ကဘာများရှေ့ဆက်ဆောင်ဖို့အစီအစဉ်ရှိလဲ
ဟုတ်ကဲ့ကျွန်တော်ဒီဘက်မှာဒီရှိနေတဲ့ကချင်ဖွဲ့စည်းတွေကနေပြီးတော့ဒီတွင်းမှာဖြစ်ပျက်နေတဲ့ဟာတွေကိုနိုင်ငံတကာသိအောင်ချူပန်းသွားမှာပါ
ဟုတ်ကဲ့
နံပါတ်ဆုံးနေပေါ့နော
်ဟုတ်ကဲ့ဦးတောင်းတို့ညီကောင်းကြုံနေတဲ့
โอเคကျွန်တော်တို့လာမယ့်လတွေမှာတော့ဒီစုံစမ်းစစ်ဆေးကော်မရှင်ဖြစ်မြောက်ရေးကိစ္စအတွက်အဲကျွန်တော်တို့ဆွေးနွေးမှုတွေကိုအချိန်မြင့်ပြီးတော့ဟောနော်ကျွန်တော်တို့အင်အားစုအားလုံးနဲ့ library လောက်သွားမှာပါအဲကျွန်တော်တို့ဒီအရေးကြီးတာကတော့ဗမာပြည်ဟာဒီတိုင်းသွားနေရင်နော်ဒီကနေ့ဗမာစစ်တပ်ဟာအာဏာရှင်တစုရဲ့ထားရနေဆရာသွားလက်ကင်တို့အနေနဲ့ဒီလိုမျိုးပြည်သူလူထုအချင်းချင်းပြည်သူလူထုကိုညှဉ်းပန်းမှုတွေဟာလာကျွန်တော်တို့ဆက်လုပ်မယ်စိတ်တရင်ဆိုင်မှုတွေနဲ့သွားကြမယ်ဆိုရင်တော့ဒါမြန်မာနိုင်ငံအလုံးစုံပြတ်သုံးတဲ့အဲဒီအဆင့်ကိုရှေ့ရှုနေပါတယ်အဲဒါကြောင့်မလို့ကျွန်တော်တို့တွေနဲ့မြင်တာကတော့ကျွန်တော်တို့နားလည်ပါတယ်ခဏိဗမာတပ်မတော်တွေမှာရှိတဲ့ရရှိရာခံတပ်တတ်သားတွေဟာဆင်းရဲသားအများစုကဆင်းရဲသားဖြစ်သူတွေရဲ့သားသမီးတွေပါနော်ကျွန်တော်တို့ဒီလိုမျိုးဟလာအင်ဂျက်ချင်းပိုးမဲ့တုတ်ပြီးတော့ခုတ်ခိုင်းနေအာနာရှင်တစုရဲ့အကျိုးစီးပွားအတွက်အဲဒီမတရားတဲ့အမိန့်ရင်းနဲ့အခုလိုမျိုးဟာလာအကြမ်းဖက်တာတတ်တာဖြတ်တာဒါတွေဟာစက်တက်မှုကောင်းပြီကျွန်တော်တို့ဒီအမျိုးသားပြန်လည်တင်းမြတ်ရေးအတွက်ဒီကျွန်တော်တို့ဒီမိုကရေစီအင်အားစုတိုင်းရင်းသားအင်အားစုတွေနဲ့အတူတက်တွင်းမှာရှိတဲ့မျိုးချစ်စိတ်ရှိတဲ့ရဲဘော်တွေအားလုံးကပူးပေါင်းဆောင်ရွက်ဖို့လိုနေပါပြီလို့ကျွန်တော်ပြောချင်ပါတယ
်ကဲခင်ဗျာဒီဒနုလေးစကောင်းကိုကျွန်တော်တို့ဒီမရင်ရန်လာတော့မှာဖြစ်ပါတယ်ပါဝင်ဆွေးနွေးခဲ့ကြတဲ့ NCGUB မြို့မောင်းစုအဝန်ကြီးဦးဗိုလ်လာတင်ရေးကျေးဇူးအများကြီးတင်ပါတယ်ဗျာ
ကျေးဇူးတင်ပါတယ်ဗျာ
KNO ကချင်အမျိုးသားအစည်းအရုံးကအတွင်းမှဦးကွန်ဆန်ရေးကျေးဇူးပဲဗျာ
ကျေးဇူးတင်ပါတယ
်ခင်ဗျာ NCGUB ညမောင်းဆိုရရဲ့ကုလသမဂ္ဂတာဝန်ခံဒေါက်တာဦးတောင်ထွန်းရေးကျေးဇူးအထူးတင်ပါတယ်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာညမောင်းဆို
တော်ရချင်းအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာတနင်္ဂနွေနေ့စကပိုင်းကိုဒီမှာတင်ကြားနာခွင့်ပြုပါ